မြန်မာနိုင်ငံကစွန့်အင်ထုတ်လုပ်မှုပေါ်အဓိကအားထားနေရတဲ့အိန္ဒိယထိုင်းနိုင်ငံကိုတဘာဝဓာတ်ငွေတင်ပို့မှုသတင်းတစ်ပတ်ကြာရဆိုင်မဲ့အတွက်လောင်စာအခက်ခဲနဲ့ရင်ဆိုင်ရမယ့်အခြေအနေတွေပေါ်ပေါက်နေပါတယ်ဒီအတွက်ထိုင်းဆိုရတောင်ဝင်ရှိသူတွေစွန့်အင်ကိုချွေတာကြဖို့နှိုးဆော်ဆန်းတွေထွက်ပေါ်လာတယ်လို့စမ်းစစ်သူတွေကတော့ထိုင်းနိုင်ငံအတွက်ပြည်ပကလောင်စာအရင်းမြစ်တွေကိုမိခိုနေရတဲ့အခြေအနေတွေကနေလွတ်မြောက်အောင်လုပ်ဖို့လိုနေပြီလို့လည်းသတိပေးခဲ့ကြပါတယ်။အပြည့်စုံကတော့ဆက်သွယ်မေးမြန်းထားတဲ့ကိုအောင်လင်းဦးကပြောပြပေးမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံကရန်နာတန်းဝေလုံငန်းမှာမုံမှန်ပြင်ဆင်စရာတွေရှိနေတဲ့အတွက်ထိုင်းနိုင်ငံကိုတဘာတန်းဝေတင်ပို့မှုတွေခိတ္တဆိုင်ငံ့ထားမဲ့အစီအစဉ်ကြောင့်နှစ်စဉ်နှစ်တိုင်းစွန့်အင်သုံးစွဲမှုတွေများပြားလေ့ရှိတဲ့အပြည်လာထဲမှာလောင်စာစီစေးတက်တာတွေမလွန်လောက်တဲ့ပြဿနာတွေကျင်းပမှာကိုထိုင်းဆူရကဟန်တာကိုကြိုးပမ်းနေရတာဖြစ်ပါတယ်ရန်နာသဘာဝတန်ငွေလုပ်ငန်းကတင်ပို့မှုရပ်တန့်မဲ့အတွက်နေ့စဉ်တန်ငွေပမာဏကုဘပေတန်ပေါင်း1100လောက်ပြက်လက်ရာကနေလက်စစ်မီကဝတ်6000လောက်ယောင်းနေမဲ့အခြေအနေကတက်တရာရစီဖို့အေပီလာတဲ့စင်ကူနိုင်ငံကနေလောင်စာစီလီတာပေါင်း25သန်းတင်သွင်းသွားမယ်လို့လည်းထိုင်းစွမ်းအင်ဝန်ကြီးပုံဆက်လက်ဖုံဖိုင်ဆယ်ကဗိုလ်ဒုနေ့ကကြေညာလိုက်တာပါထိုင်းဆိုရအနေနဲ့ပြင်ဆင်ရအောင်ချိန်ပိုပေးဖို့မြစ်တာရက်ခံခဲ့ပြီးတဲ့နောက်မူလကအေပီလာ4ရက်နေ့မှာစတင်မဲ့မုံမှန်ထိန်းသိမ်းရေးအစီအစဉ်ကိုတရက်နောက်ဆုတ်ပေးပြီး5ရက်ကနေ12ရက်နေ့ထိမြန်မာဘက်ကပြောင်းလဲပေးခဲ့တယ်လို့လည်းထိုင်းစွမ်းအင်ဝန်ကြီးကပြောပါတယ်ဒါပေမဲ့လည်းဒီလိုအစီအမံတွေဟာရေရှည်စွမ်းအင်ဖူလုံရေးအတွက်လုံလောက်မှုမရှိဘူးလို့ထိုင်းနိုင်ငံကျူလာလောင်ကုန်းတက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာပါမောက်ခတတိနံဖွင့်ဆိုတိလက်ကသုံးသပ်ပါတယ
် The planned maintenance in Aprilis going to adversely affect Thai energy supply. It has been seen that Thailand now relies heavily on the import of natural gas from Myanmar.
အပြည်လာထဲမှာပြည်စင်မှုတွေလုံးမဲ့အစီအစဉ်ကထိုင်းနိုင်ငံရဲ့စွန့်အင်လိုအပ်ချက်အပေါ်တည်တည်တံ့တံ့ရိုက်ခတ်လာပါလိမ့်မယ်။ဒါကြောင့်လည်းထိုင်းနိုင်ငံဟာဓာတ်ငွေတင်သွင်းမှုမှာမြန်မာနိုင်ငံအပေါ်အကြီးအကျယ်မိခိုအားထားနေရတယ်ဆိုတာတွေ့လာရပါတယ်။ထိုင်းနိုင်ငံရဲ့လျှက်စစ်စွမ်းအင်ထုတ်လုပ်မှု90ရာခိုင်နှုန်းကိုတဘာဝဓာတ်ငွေကရရှိတာဖြစ်ပြီးပြည်ပကဓာတ်ငွေတင်သွင်းမှုတွေရဲ့25ရာခိုင်နှုန်းကတော့မြန်မာနိုင်ငံကပါ။ဒါကြောင့်လဲဓာတ်ငွေတင်သွင်းမှုအပိုင်းမှာကြည့်မယ်ဆိုရင်ထိုင်းနိုင်ငံဟာစွမ်းအင်ဖူလုံရေးအတွက်စိတ်ချရတဲ့အာမခံချက်မျိုးမရှိပါဘူး
။ထိုင်းဆိုရပြောခွင့်ရသူကတော့ဒီနှစ်အတွက်ဆိုရလုပ်ငန်းတွေမှာစွမ်းအင်သုံးစွဲမှုကို10ရာခိုင်နှုန်းလျှော့ချဖြတ်တောက်သွားမယ်လို့ပြောဆိုခဲ့တာပါ။ထိုင်းစွမ်းအင်ဝန်ကြီးကလည်းဓာတ်လီကားတွေကားတွေလိုစွမ်းအင်ကိုအသုံးပြုရတဲ့နေရာတွေမှာလိုအပ်တာထက်ပုံမတုံးကြဖို့နဲ့အစိုးရဝန်ကြီးဖွင့်ဝင်နေတော့အစည်းအဝေးတွေမှာ40တိအသုံးပြုတာကိုချွတ်တာတဲ့အနေနဲ့အပေါ်အင်းကြီးတွေမွေးတာမျိုးစံနမူနာလုတ်တင်တယ်လို့ပြောသွားပါတယ်ထိုင်းနိုင်ငံထုတ် The Nation သတင်းစာကတော့အခုချိန်ဝါတဲ့ပြဿနာဟာထိုင်းနိုင်ငံစွန့်ရင်ဖူလုံရေးအတွက်သတိပေးနှိုးဆော်ချက်တည်းရဖြစ်တယ်ဆိုပြီးအေဒါအပေါ်မှာရေးပါတယ်ထိုင်းနိုင်ငံကနိုင်ငံရေးသိပ္ပံပညာပါမောက္ခတီတီနန်ကတော့ထိုင်းဆိုရအနေနဲ့စွန့်ရင်အရင်းမြစ်တွေကိုတနေရာထဲမှာအားထားနေတာမျိုးရှောင်ရှားရလိမ့်မယ်လို့မြင်ပါတယ
် There has to beNew alternative sources of supply. They have to diversify away from Myanmar and Laos.
တင်းတင်းနိုင်မဲ့အရေးအမြစ်အသစ်တွေကိုရှာဖို့လိုပါတယ်။မြန်မာနဲ့လာအိုနိုင်ငံတွေအပြင်တခြားနေရာတွေကိုလည်းဖြန့်ကျက်ထားဖို့လိုပါတယ်။နေအောင်ကြီးစွန့်အင်၊လေစွန့်အင်ဖြစ်နိုင်မယ်ဆိုရင်နျူကလ িয়ার စွန့်အင်တွေထုတ်လုပ်နိုင်မှုစပြီးစဉ်းစားကြရပါလိမ့်မယ်။ဒါတွေကိုတော့အစိုးရရောလူမှုအသံဝန်ကြီးမှရောပုဂ္ဂလိကကဏ္ဍမှာပါစတင်ဆွေးနွေးတာအခြေတင်ပြောကြတာမျိုးမရှိကြသေးပါဘူး။
ထိုင်းနိုင်ငံကလက်တလောစွန့်အင်ရရှိရေးအတွက်မြန်မာနိုင်ငံကသဘာဝတန်ငွေလာအိုနိုင်ငံကရေအားလျှက်စစ်နဲ့လောင်စာစီကိုတော့အရှိလေပိုင်းဒေသတွေကနေတင်သွင်းနေရတာဖြစ်ပါတယ်။သတင်းတစ်ပတ်ကြာဆိုင်းငံ့ထားမဲ့ရန်နာသဘာဝတန်ငွေစီမံကိန်းကိုတော့ပြင်သစ်ပိုင် Total American က Chevron ထိုင်းဆိုရပိုင် PTT နဲ့မြန်မာရင်းနှီးတဲ့သဘာဝတန်ငွေလုပ်ငန်းတို့ပူးတွဲအကောင့်ထဲပေါ်ခဲ့တာဖြစ်ပြီး2009ခုနှစ်ကစလို့နေ့စဉ်ပြည်မြတ်တန်ငွေကုဘပေတန်980လောက်ထုတ်လုပ်နေတာဖြစ်ပါတယ်။ဒီထက်ကအများစုကိုတော့ထိုင်းနိုင်ငံကိုရောင်းချထားတာပါ။မြန်မာနိုင်ငံတောင်ပိုင်းမွန်ပြည်နယ်အတွင်းကစီမံကိန်းစတင်ချိန်မှာတော့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုပြီးဝေဖန်မှုတွေလည်းအကြီးအကျယ်ထွက်ပေါ်ခဲ့တာဖြစ်ပါတယ်ခင်ဗျာ